မကြခင်ကျင်းပတော့မယ်မြန်မာအရေးအာဆီယံထိပ်သီးဆွေးနွေးပွဲမှာကုလသမဂ္ဂအထူးကိုယ်စားလှယ်ကိုပါဝင်ခွင့်ပြုသင့်ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးဦးကျော်မိုးထွန်းကအာဆီယံကိုတိုက်တွန်းလိုက်ပါတယ်။တင်းလာနေကလုံခြုံရေးကောင်စီမှပြုလုပ်တဲ့အစိမ့်မြင့်ခေါင်းဆောင်တွေပါဝင်တဲ့တကားဖွင့်ဆွေးနွေးပွဲမှာကုလအသွင်မှုချုပ်အန်တိုနီယိုဂူတရက်စ်ကလက်ရှိမြန်မာနိုင်ငံရင်ဆိုင်နေရတဲ့အရေးပေါ်အချက်အသေးကိုဖြည့်ရှင်းနိုင်ရေးအာဆီယံနဲ့ကုလသမဂ္ဂပူးပေါင်းဆောင်ရွက်မှုအရေးကြီးကြောင်းပြောကြားခဲ့တာပါ။မြန်မာအရေးအာဆီယံနဲ့ကုလသမဂ္ဂပူးပေါင်းဆောင်ရွက်နေရဲ့နောက်ဆုံးအခြေအနေကိုမက်အင်ဂျင်နိုင်ကတန်မကြီးဦးကျော်မိုးထွန်းကိုဆက်သွယ်နေနေထားပါတယ
်။ဒီတနေ့လာနေ့ကလုပ်တဲ့လုံခြုံရေးကောင်စီစီဝေးပွဲမှာလေကုလအထွေမှုချုပ်ဂူတာရက်စ်ကနေပြီးတော့ဒီအာဆီယံနဲ့ဒီကုလသမဂ္ဂပေါ့လေဟိုမြန်မာအရေးကိစ္စမှာပေါ့နော်ပူးပေါင်းဆောင်ရွက်ဖို့ဆိုတာလေသူအလေးထားပြောသားတာတွေ့ရတော့ဟိုအခုဆိုရင်လေဒီကုလတွင်မှုချုပ်ရဲ့အထူးကိုယ်စားလှယ်အဲခရစ်စတင်းဘာဂနာကလည်းထိုင်းနိုင်ငံဘန်ကောက်ကိုလည်းရောက်နေတယ်ဆိုတော့အခုဒီမြမရေးအာဆီယံထိပ်သီးအစည်းအဝေးကိုရောကုလသမဂ္ဂကိုစားပြုပြီးတော့သူတက်ရောက်နိုင်မဲ့အလားလာပေါ့လေအဲ့ဒီအခုအာဆီယံကကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်နေတဲ့အပိုင်းရောတမန်ကြီးဘယ်လိုသုံးသပ်လဲရှင
်အာဆီယံ UN ပေါ့နော်ပူးပေါင်းဆောင်ရွက်တဲ့ဥစ္စာမြန်မာနိုင်ငံနဲ့ပတ်သက်ပြီးပူးပေါင်းဆောင်ရွက်တဲ့ဥစ္စာအရင်လက်အစဉ်လာအဲရှိခဲ့ဘူးပါတယ်2008နာဂစ်မှာလဲ tripartite ပုံစံမျိုးနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်ခဲ့တဲ့ဥစ္စာအဲရှိတာကိုလည်းတွေ့ရပါတယ်ဒါအောင်မြင်တဲ့ဥစ္စာတစ်ခုဖြစ်ခဲ့တယ်ဆိုတာလည်းဒီပိုင်းသိပါတယ်ခင်ဗျာဒါကြောင့်ဒီ ASEAN UN ပူးပေါင်းဆောင်ရွက်ပြီးတော့မြန်မာနိုင်ငံကိစ္စကိုဖြေရှာဖို့ဆိုတဲ့ဥစ္စာက option တစ်ခုအနေနဲ့တော့ကျွန်တော်တို့အများနဲ့ထည့်သွင်းစဉ်းစားလို့ရပါတယ်အဲနောက်တစ်ချက်အခါကျတော့ခုနပြောသလိုပေါ့နော်ဒီ Christine Wagner ကိုဒီ ASEAN Summit မှာထားရောက်တက်ပြီးတော့ briefing လုပ်ဖို့ဆိုတဲ့ဥစ္စာအဲကျွန်တော်တို့ကအဲ့လိုမျိုးလုပ်ပြီးတိုင်တယ်ဆိုရင်ကြိုးစားပါတယ်။ဘာပြောပြော special envoy အနေနဲ့လည်းသူ့မှာပြောစရာတွေအများကြီးရှိတယ်။သူ့မှာအမြင်တွေလည်းအများကြီးရှိတဲ့အတွက်ကြောင့်သူ့အတန်ကိုဟိုဒီ ASEAN ခေါင်းဆောင်တွေနားထောင်ပေးနိုင်တယ်ကြားရတယ်ဆိုရင်လည်းဟိုကျွန်တော်တို့ပြည်သူတွေအတွက်အားတစ်ခုရှိစေမယ်လို့ကျွန်တော်ယူဆပါတယ်။အဲနောက်တစ်ခုကကြတော့ဒီလိုမျိုး special envoy ကို ASEAN summit တွေမှာဖိတ်ပြီးတော့ briefing ပေးတယ်ဆိုတဲ့ဥစ္စာကဟိုအထူးဆန်းတော့မဟုတ်ပါဘူးကျွန်တော်တို့2009တော့ကလည်းအရင်ကျွန်တော်တို့ special envoy ပေါ့ Mr. Gambari လက်ထက်ကလည်း Singapore မှာလုပ်တဲ့အချိန်မှာအဲကျွန်တော်တို့ teacher session တစ်ခုအနေနဲ့ briefing လုပ်ခဲ့တာမျိုးလေအဲရှိခဲ့တဲ့တာဝန်ရှိတယ်လို့ကျွန်တော်မှတ်မိတာမလွဲရင်ပေါ့နော်အဲအဲ့ဒါလေးတစ်ခုတော့ရှိပါတယ်ဒါကြောင့်ဒါကတော့ဟိုအစ်စ်ဆန်းတော့မဟုတ်ပါဘူးspecial invite နေနဲ့ရခင်အစင်လာအသုံးပြုပြီးတော့အာဆီယံခေါင်းဆောင်တွေကို briefing ပေးနိုင်တဲ့ဥစ္စာမျိုးရှိနိုင်တယ်လို့တော့ကျွန်တော်သုံးသပ်ပါတယ်ဒါကြောင့်ရှိခွင့်ရတယ်ဆိုရင်လည်းအဲကျွန်တော်တို့အားလုံးအတွက်ကောင်းမယ်လို့တော့ကျွန်တော်ယုံကြည်ပါတယ်ပေးလည်းပေးတင်ပါတယ်ခင
်ဟုတ်ကဲ့အဲ့တော့အာဆီယံဒီထိပ်သီးစီးပွဲပွဲမှာဒီကုလအထူးကိုယ်စားလှယ်ဘာဂနာကိုဟိုဖိတ်မဖိတ်ဆိုတာကုလဘက်ကတေချာမသိရသေးဘူးဆိုတဲ့သဘောလားရှင်
ကျွန်တော်အနေနဲ့တော့ဂါဂနာနာတော့မသိသေးပါဘူးခင်ဗျာ။ဒါကြောင့်ခုနပြောသလိုပေါ့နော်။အဲဒီလူတယောက်ကိုဖိတ်မဲပါညာဆိုရင်ကျွန်တော်တို့အာဆီယံရဲ့ထုံးတမ်းစင်လာအားလုံးစေနိုင်ငံလုံးသဘောတူမှအားလုံးဟိုပေါ့နော်သက်ဆိုင်တဲ့နိုင်ငံတွေအကုန်လုံးသဘောတူမှရတယ်ဆိုတော့အနေအထားမျိုးရှိတယ်ဆိုတာဥစ္စာလည်းအဲကျွန်တော်တို့လစ်လူရှုလို့တော့မရဘူးပေါ့နော်။ဒါပေမဲ့လည်းခုနပြောသလို separate session တစ်ခုအနေနဲ့ရှင်းပြခွင့်ပေးတယ်ဆိုရင်လည်းလုံးလို့ရတဲ့ဥစ္စာတခုလို့တော့ကျွန်တော်သုံးသပ်ပါတယ်ခင်ဗျအ
ဲ့တော့အခုဒီအာဆီယံထိပ်သီးစည်းဝေးပွဲမှာ CRPH ကဖွဲ့စည်းထားတဲ့ဒီ NUG မြို့သားညီညွတ်ရေးအစိုးရကရောအာဆီယံထိပ်သီးစည်းဝေးကမဖိတ်ဘူးဆိုရင်ဘယ်လိုပုံစံမျိုးဖြစ်သွားမလဲရှင
်တစ်ဖက်ကပဲအတန်ပဲကြားတဲ့သဘောမျိုးရှိမှာပေါ့နော်ပြည်သူအတန်စစ်စစ်ကိုမကြားတဲ့အနေအထားမယ်ဆိုတဲ့ဥစ္စာမျိုးတော့အားလုံးသုံးသပ်လို့ရပါတယ်ခင်ဗျဒါပေမဲ့လည်းခုနပြောလို့ပေါ့နော်ကျွန်တော်တို့အနေနဲ့တော့ပြည်သူတွေအနေနဲ့ရောကျွန်တော်တို့ဒီသက်ဆိုင်လူတွေအနေနဲ့ရောကျွန်တော်တို့ရဲ့အတန်ကိုတော့ဒီအာဆီယံတွေကနိုင်ငံတွေအကုန်လုံးဟိုခေါင်းဆောင်တွေအကုန်လုံးကြားဖို့အတွက်တော့နီလန်ပေါင်းစုံနဲ့ကျွန်တော်တို့လှုပ်သွားဖို့တော့လိုပါတယ်အခုလည်းတချို့တွေလည်းလှုပ်နေပါပြီခင်ဗျာကျွတ်တော်အမတ်တွေကတဆင့်တော်၎င်း CSO တွေကတဆင့်တော်၎င်းအဲ့လိုမျိုးအတန်တွေကြားအောင်ပေါ့နော်ကျွန်တော်တို့လှုပ်နိုင်တဲ့လမ်းအနေပြီးတော့အကုန်လုံးလှုပ်သွားဖို့လိုပါတယ်တခွင်ရတယ်မရဘူးဖိတ်တယ်မဖိတ်ဘူးဆိုတဲ့ဥစ္စာတော့အဲရှင်နိုင်ငံနဲ့ချဲလုတဲ့နိုင်ငံကအဓိကဖြစ်တယ်လို့နောက်ပြီးတော့ဒီအဖွဲ့ဝင်နိုင်ငံတွေကလည်းအဲသူတို့ရဲ့သဘောထားပေါ်မှာလည်းမူတည်ပါတယ်ဒါပေမဲ့ခုနအဓိကကတော့ကျွန်တော်တို့အခုပုံမှန်မှာဖြစ်နေတဲ့ဥစ္စာကပြည်သူနဲ့ဒီလက်နက်ကင်အဖွဲ့အစည်းအဲတခုနဲ့ဖြစ်နေတဲ့ဥစ္စာဆိုတဲ့ဥစ္စာတော့သူတို့ကောင်းကောင်းသဘောပေါက်ဖို့လိုပါခင်ဗျာဒါအခုကပြည်သူတွေရဲ့စံတော်ပေါ့နော်သူတို့လစ်လူ မရှုသင့်ဘူးပြည်သူတွေရဲ့ဆန္ဒကိုလေးစားဖို့လိုတယ်ဆိုတဲ့ဥစ္စာတော့ဘယ်လိုအခြေအနေမှာမျိုးမှာပဲဖြစ်ဖြစ်အာဆီယံနိုင်ငံတွေအနေနဲ့ဟိုအလေးထားဖို့လိုပါတယ်